ဆိုဗီယက်ပြည်ထောင်စုရဲ့အဖွဲ့ဝင်နိုင်ငံဟောင်းတစ်ခုဖြစ်တဲ့ကာဇက်စတန်နိုင်ငံအယ်မဒီမြို့ကကြာသပတေးနေ့ဆန္ဒပြပွဲမှာလုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်ဖြိုခွင်းတာကြောင့်ဆန္ဒပြသူဒါဇင်နဲ့ချီတေဆုံးပြီး2000ကျော်ဖမ်းဆီးထိန်းသိမ်းခံရတယ်လို့သိရပါဗျ။ဆန္ဒပြပွဲအတွင်းရဲတပ်ဖွဲ့ဝင်အချို့တပ်ဖြတ်ခံခဲ့ရပြီးရဲတအူးခေါင်းဖြတ်အသက်ခံရခဲ့ရတယ်လို့လည်းသတင်းတွေထွက်ပေါ်နေပါဗျ။ပြီးခဲ့တဲ့ရက်တွေအတွင်းနိုင်ငံတော်ကဆန္ဒပြပွဲတွေကိုရဲနဲ့လုံခြုံရေးတပ်ဖွဲ့တွေကနိုင်နိုင်နင်းနင်းထိန်းသိမ်းနိုင်ခြင်းမရှိတာကြောင့်ကာဇက်စတန်တမရကရုရှားအစိုးရကိုလုံခြုံရေးအကူအညီပေးဖို့တောင်းဆိုခဲ့တာကြောင့်ရုရှားနိုင်ငံကဆေလွတ်ထားတဲ့လုံခြုံရေးတပ်ဖွဲ့အကူအညီတွေကာဇက်စတန်နိုင်ငံကိုရောက်ရှိနေပြီးတော့ကြာသပတေးနေ့ဆန္ဒပြပွဲတွေနှိမ်နင်းရမှာပါခဲ့တယ်လို့လည်းသိရပါဗါးအကြီးဆုံးမျိုးဖြစ်တဲ့အယ်မဒီမျိုးကရင်းမြစ်မှာဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကကြီးကားကားရီဘဝကနေပြစ်ခတ်ဖြိုခွဲခဲ့တာပါအဲ့ဒီနေရာမှာဆန္ဒပြသူတွေဟာဘာလက်နက်မှမပါပဲဆန္ဒပြနေကြတာလို့ဆန္ဒပြအဖွဲ့တွေကကိုယ်စားလှယ်သူက Radio Free Europe ကိုပြောပါတယ်ကာဇက်စတန်အစိုးရကလောင်စာဆီဈေးနှုန်းကိုပြီးခဲ့တဲ့ရက်ပိုင်းအတွင်းပြောင်းလဲလိုက်တာကြောင့်လူတွေလက်မှတ်ပေါ်ထွက်ဆန္ဒပြကြတာပါဆန္ဒပြပွဲတွေအခြေအနေတွေဆိုးလာတာကြောင့်ဗုဒ္ဓဟူးနေ့မှာကာဇက်စတန်တမရကအရေးပေါ်အခြေအနေကြီးညာပြီးပြင်းပြင်းထန်ထန်တုံ့ပြန်နှိမ်နင်းသွားမယ်လို့ TV ကနေပြောသွားခဲ့ပြီးနောက်တနေ့မှာတော့အခုလိုပြင်းပြင်းထန်ထန်နှိမ်နင်းမှုတွေဖြစ်လာတာဖြစ်ပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကကာဇက်စတန်နိုင်ငံရဲ့ဝန်ကြီးကိုနိုင်ငံအရေးပေါ်ကြီးညာချက်အခြေအနေနိုင်ငံရေးအကျက်အသဲဖြေရှင်းရမှာလူခွင့်ရေးတွေမီဒီယာလွတ်လပ်ခွင့်တွေကိုလေးစားလိုက်နာပြီးဖြည့်ရှင်းဖို့ကြာသပတေးနေ့မှာဖုန်းပေါ်ကနေပြောကြားခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်ထားပါတယ်